ဒီဟောပြောဆွေးနွေးပွဲမှာဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာဆိုင်ရာ EcoDev အဖွဲ့ဦးဆောင်ညွှန်ကြားရေးမှူးဦးဝင်းမျိုးသူက Political Ecology ဆိုတဲ့နိုင်ငံရေးဂေဟဗေဒကိုအခြေပြုတင်ပြသွားပါတယ်။ဂေဟစနစ်ပြည်ပြားရင်နိုင်ငံရေးထိခိုက်နှိမ်နာမှုနိုင်ငံတကာကိုအသိပေးလိုတယ်လို့ပြောပါတယ
်။လက်ရှိ chain ကတကယ် democratic chain လို့ထင်နေတဲ့လူတွေတတိထားမယ်အချက်တွေကိုကျွန်တော်အဓိက message ပေးချင်တာပါ။ပြောမှာပါဆိုတော့2017တုန်းကတော့ဘာကြောင့်လို့ chain လုပ်တာလဲစစ်ဆိုတာလို့ထင်တယ်ပေါ့နော်။မေးကြတယ်ပေါ့။အခုမေးရမယ့် question ကတော့တကယ်ရောပြောင်းတာဟုတ်ရလားဆိုတဲ့ဟာကိုကျွန်တော်စဉ်းစားနိုင်မယ်ကျွန်တော်ရဲ့တွေ့ရှိချက်တွေကိုကျွန်တော်တင်ပြချင်တာ။
မြန်မာနိုင်ငံရေးကရှုပ်ထွေးတဲ့အတွက်နားလည်ရခဲ့ပြီးဘာကြောင့်ရုတ်တရက်ပြောင်းလဲသွားမှန်းတသက်ကွဲကွဲမသိရဘူးလို့လည်းပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအင်အားကြီးတဲ့အကြောင်း2008ဖွဲ့စည်းပုံကစစ်တပ်ကစိတ်တန်းကြရေးဆွဲထားပြီးဒေါ်ဆန်းစုကြည်သမရမဖြစ်အောင်လည်းရေးဆွဲထားတဲ့အကြောင်း2010ကြားဖြတ်ရွေးကောက်ပွဲကနေဒေါ်ဆန်းစုကြည်လွှတ်တော်ရဲရောက်လာပြန်တော့လဲဖွဲ့စည်းပုံမပြေနိုင်တဲ့အကြောင်းမြန်မာနိုင်ငံရေးဟာလူကိုအခြေခံမိမဲ့အောက်ခြေလူထုကသာနစ်နာနေရတဲ့အကြောင်းတွေပြောပါလေ
အဓိကကတော့ political ecology ဆိုတော့နိုင်ငံရေးဂေဟပေးတာပေါ့တော်လို့ကဒီတာယာဇာတာနဲ့ပတ်သက်ပြီးနိုင်ငံရေးဆက်ဆံမှုနိုင်ငံရေးကြောင့်တာယာဇာတာတွေဆက်ဆံမှုတည်တွဲလူတွေဆောင်ဆင်းနေနှံပါမှုပေါ့နော်ဒါတွေရဲ့ဒီအဆက်ဆက်ကိုကျွန်တော်တို့အဓိကပြောချင်တာ
2020ရွေးကောက်ပွဲနဲ့ဦးသိန်းစိန်အစိုးရတက်လာပြီးအရင်ကဖွဲ့စည်းခွင့်မရတဲ့အရဖက်အဖွဲ့စည်းတွေဖွဲ့ခွင့်ရလာတာကိုလည်းအကောင့်ဘက်ကရှုမြင်ပါတယ်ဒါပေမဲ့အဖွဲ့စည်းတွေမှုလို့ပေါက်လာပြီးတညီတည်းမရှိကြတဲ့အတွက်အရက်ဖက်အဖွဲ့စည်းတွေညညွတ်တဲ့လို့လဲဦးဝင်းမျိုးသူကတိုက်တွန်းပါတယ်။အရက်ဖက်အဖွဲ့စည်းတွေကနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်လို့ပေမဲ့အခွင့်မသာတဲ့အကြောင်းလဲပြောပါတယ်။အရက်ဖက်အဖွဲ့စည်းတွေဟာလူမှုကြစစ်တမ်းလဲကောက်တာမို့ဦးသိန်းစိန်ကိုလူမှုကဘယ်ပြည့်ဘယ်မြယုံကြည်မှုရှိတယ်လဲဆိုတာစစ်တမ်းကောက်တဲ့အခါအစပိုင်းတုန်းကယုံကြည်မှုရာဂိုင်းနှုန်းကအတော်မြင့်တက်ခဲ့ပြီး2013ကစလို့တုံညဖြစ်သွားတာမို့ယုံကြည်မှုတည်ဆောက်ရေးကအရေးကြီးတယ်လို့ထောက်ပြပါတယ်။မြန်မာနိုင်ငံမှာအာဂနိလိုက်စားမှုရှိတာတွေမွေးရဆေးဝါးတက်ပေါင်ကိုစတာတွေနဲ့ရတဲ့မွေးမဲကိုမွေးပြူခွာချတဲ့အခါအင်ချမ်းမြေတွေဝယ်တဲ့အတွက်ရန်ကုန်မြို့လယ်ကမြေဈေးဟာနယူးယောက်မြို့လယ်ကောင်က Times Square ထက်တောင်ဈေးကြီးတဲ့အကြောင်းစီးပွားရေးလုပ်ငန်းကြီးတွေကိုချမ်းသာတဲ့သူတွေပဲလုပ်နိုင်တဲ့အကြောင်းဦးသိန်းစိန်အစိုးရလက်ထက်မှာပြပရင်းနှီးမြှုပ်နှံမှုရှိလာတဲ့အတွက်အလို့အကန့်အခွင့်လားရလာပေမဲ့ရာဂိုင်းနှုန်းနည်းတဲ့အကြောင်းမြန်မာပညာရေးစနစ်နှိမ့်ချနေတဲ့အကြောင်းတွေလည်းပြောပါတယ်။ဒါတိမကမြေသိမ်းရသိမ်းမှုတွေကိုလည်းပြောပြပါတယ်။အခမ်းအနားမှာပြသတဲ့ဗီဒီယိုမှတ်တမ်းကြောင့်တစ်တောပြုံးနီးရတာတွေကိုသိလိုက်ရပြီမဲ့နောက်ကျုံရတဲ့တယံဇာတကျင်သာကိုလည်
း Not only forest we also have a couple of other resource cut problem. So how do
တစ်တောတွေမကပါဘူး။တခြားတယံဇာတကျင်သာတွေလည်းရှိပါတယ်။မိတ်ဆွေတို့ကြားမှုရင်တရုတ်နိုင်ငံကဒေါ်လာ1000နဲ့ချီရင်းနှီးမြှုပ်နှံပြီးအရာရီမြစ်မှာရေကာရာကြီးစောက်ချင်တာကိုအမှတ်ရမှာပါ။အရာဖွဲ့အဖွဲ့စည်းတွေကဒီရေကာရာစီမံကိန်းရပ်ဆိုင်မှုစီယုံလှုပ်ရှားလို့စီမံကိန်းကဆိုင်းငံ့သွားပါတယ်။လုံးဝတော့ရမသွားပါဘူး။အဲ့ဒီအချိန်မှာဒီစီမံကိန်းဆိုင်းငံ့မှုအမိတ်ထုတ်ပြန်တဲ့သမရဦးသိန်းစိန်ကိုကြိုးဆိုကြပေမဲ့နောက်တော့တန်လင်းမြစ်မှာရေကာရာကြီးတွေစောက်ခွင့်ပေးလိုက်ပြန်တော့နားမလည်နိုင်အောင်ဖြစ်ရပါတယ်လို့ပြောသွားတာပါ။တရုတ်နိုင်ငံကယင်းနှိမ့်နှံမှုနဲ့အရာရီမြစ်ဆုံရေကာရာတန်လျင်မြစ်ရေကာရာလေဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဂျပန်နိုင်ငံနဲ့လုပ်မဲ့ clean coal technology တန်လျင်ကြောင်မီးသွေးနည်းပညာသုံးကြောင်မီးသွေးဆက်ရုံကိစ္စရပ်တွေကိုလည်းဦးဝင်းမျိုးသူကပြောပြပါတယ်။ဒါရီဟာပဝင်းကျင်ရေးရာပြဿနာတွေဖြစ်ပြီးဒီပြဿနာတွေမဖြေရှင်းမဲ့လက်တဆုပ်စာအကျိုးပဲကြည့်ရင်လူမှုအတွက်အကျိုးမရှိဘူးလို့သုံးသပ်ပါတယ်။လုံလုံလတ်လတ်မှာပဲ
။တရေကြီးတာပေါ့။ရေကြီးသွားတဲ့ကိစ္စတော့တွေပြောမယ်။ဒီတရားမဝင်တစ်ထုတ်တဲ့ကိစ္စတွေဟုတ်တယ်နော်။ဒီလိုကိစ္စတွေအများကြီးနောက်တောင်းလင်းဆယ်လို့ဖြစ်နေတဲ့ကိစ္စတွေနောက်ကိုဖိုင်ဘာပါဘလန်လို့ဖြစ်နေတဲ့အကြောင်းမျိုးစိတ်ရုံတွေဒါတွေကနေ့စဉ်ကြိုးကအောက်ခြေအဆင်းရဲသားတွေရဲ့ဘဝကိုလာထိနေတာလေဒီဘဝမှာနိုင်ငံရေးဆက်ဆက်မှုတွေအများကြီးဆိုင်နေတာလေအဲ့တော့ဒါတွေကသူပြည်သူရဲ့စိတ်ဝင်စားမှုတဲ့လက်ဆုပ်စာသူတွေရဲ့စိတ်ဝင်စားမှုကိုဦးစားပေးနေတယ်အဲ့လူတွေကလည်းဒီနိုင်ငံတကာဖွဲ့စည်းတဲ့နဲ့ပလဲနံပါတ်သိရင်ပြီးတော့ပြောင်းပါလေလို့ကျွန်တော်တို့ကပေါ်ဆောင်နေတဲ့ခေတ်ကတကယ်ပြောင်းလဲခြင်းရအခြေခံလူကန်းစားအတွက်ဟုတ်ရလားဆိုတာကိုစမ်းစစ်ဖို့လို့
သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဖွံ့ဖြိုးရေးကဏ္ဍဆောင်ရွက်နေတဲ့ဦးဝင်းမျိုးသူပြောသွားတာပါရှင့်